စကိုင်းတိုင်းဒေသကြီးမုံရွာမြို့အခြေဆိုင်သတင်းသမားအတူအသက်ခံခဲ့ရတာကြောင့်နေသတင်းထောက်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့အစိုးရမှုတွေရှိနေကြပါတယ်။အခုလိုမုံရွာသတင်းထောက်အသက်ခံရတဲ့ဖြစ်စဉ်ဟာဘာကြောင့်လဲဆိုတာမသိရသေးပေမဲ့နေသေးတာတချို့မှာသတင်းထောက်တွေပေါ်ချိန်ချောက်မှုတွေရှိတာကြောင့်သတင်းထောက်တွေရဲ့လုံခြုံရေးပိုင်းမှာအားနည်းချက်တွေရှိနေတယ်လို့ရှုမြင်ကြတာပါ။ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ VOA သတင်းထောက်မမီခါကပြောပြပေးမှာပါရှင်။
စကိုင်းတိုင်းဒေသကြီးမုံရွာမြို့အောင်ချမ်းသာရက်ကွက်နယ်မြို့တိတ်ရက်ကွက်အကြားမုံရွာကောက်ကွင်းအနီးမှာရှိတဲ့ပြည်တော်စုလမ်းမကြီးပေါ်မှာဒီနေ့မနက်တနားရီအချိန်ခန့်ကမုံရွာခြေစိုက်တည်င်းတောက်တူဖြစ်တဲ့ကိုဆိုးမိုးထွန်းရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်။လက်ရှိကိုဆိုးမိုးထွန်းအသက်ခံရမှုနဲ့ပတ်သက်ပြီးမုံရွာမြို့မှာရဲစခန်းကဒူရဲမှုတိမ့်ဆွေမြင့်ကအမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
။နေရရတော့သူ့ကိုတယောက်သူ့မို့နှစ်ယောက်ထဲပို့တဲ့သူကောင်းနေပြီမှာဒီတုံးနဲ့ရိုက်တယ်အနေသားနဲ့တွေ့ရတဲ့ဥစ္စာပဲရှိပါသေးတယ်ကျွန်တော်တော့ဒီမုံရမှာဘောနော်သူ့မှာတိတ်ပြီးတော့မှရှားဟိုဝဆိုးဝဆိုးမှာပြန်နေရန်ရင်းနေသားရင်တော့မရှိပါဘူ
းအသက်ခံရတဲ့သတင်းတော့ကိုစိုးမိုးထွန်းဟာဥကောင်းပေါက်ပြင်းနဲ့မျက်နာမျိုးမဲဖူယောင်တန်းရရီနဲ့အဲ့ဒီနေရာမှာလောက်ကျန်တက်ဖြတ်ခံရတာဖြစ်ပြီးဒီနေရာမှာအနှိတ်ခမ်းကာရာအိုကေခန်းမတွေအများဆုံးတည်ရှိရာပဝန်းကျင်နေရာဖြစ်တာကြောင့်တက်ခံရတဲ့အခြေအနေတွေဟာရှုပ်ထွေးနေရစေဖြစ်တယ်လို့မုံရွာဒေသခံအချို့ကသုံးသပ်လျက်ရှိပါတယ်။သတင်းတော့ကိုဆိုးမိုးထွန်းဟာအရင်ကဟွန်ညူးချန်နယ်ရဲ့မုံရွာအခြေစိုက်သတင်းထောက်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးမကြသေးခင်ကမှ Weekly 11နေ့စဉ်သတင်းစာကိုပြောင်းလဲတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်။လက်ရှိချိန်မှာတော့အမှုကစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးလူတက်မှုပုံမှဖြစ်တဲ့ပုံမှ300နဲ့ဒီအမှုကိုအမှုဖွင့်အရေးယူထားတယ်လို့မုံရွာမြို့မှာရဲစခန်းကဒူရဲမှုကပြောပါတယ်။အခုချိန်ထိတော့တည်င်းကိစ္စကြောင့်အခုလိုလုံခြံချင်းခံရတာဟုတ်မဟုတ်ဆိုတာကိုတေချာတိကျစွာပြောဆိုနိုင်ခြင်းမရှိသေးပေမဲ့နေကန်တည်င်းတော့တွေရဲ့လုံခြုံရေးဟာလည်းအထူးစိုးရိမ်ပွဲရရှိနေတယ်လို့တေဆုံးသူကိုစိုးမိုးထွန်းရဲ့တငယ်ချင်းဖြစ်သူမုံရွာကေဇက်ဂျာနယ်မှာတာဝန်ခံအယ်ဒီတာကိုတက်ကပြောပြပါဗျ
။ရန်ကုန်ရသားတွေရောသူကိစ္စကကျွန်တော်တိတ်အဲ့ဒါကြီးတော့မသိရဘူးကွာ။ဟိုသူကလည်းနည်းနည်းဟိုသူဝဝနေနေရတယ်လို့ပြောကြ။အခုလိုမျိုးကြီးရုပ်တရက်ကြီးဒီလိုမျိုးသတင်းကြားလာတော့ကျွန်တော်ငယ်ဆိုတော့ကြသတင်းတော့ကလက်ချိုးညီလေးရတဲ့အနေထားမှလည်းရှိရပြ။အဲ့တော့ဒီလိုမျိုးဟိုဖြစ်စဉ်တွေကကျွန်တော်ရဲ့အရန်ကြီးကျလာပါပြီလားပေါ့။ပြီးတော့လည်းဒီလိုမျိုးကြီးဖြစ်လာနိုင်မှာလားဆိုတဲ့စိုးရိမ်ဖြစ်လာမှုတွေတော့တော်တော်များများတော့ရှိလာတာပေါ့။လက်ရှိကျွန်တော်တို့ဒီပုံမှန်ပုံမှန်အနေထားမှတော့စိတ်ကြောက်တဲ့ဟာတော့မရှိနေဘူးကြီး။ကျွန်တော်တို့ယူတဲ့အနေထားရင်မှတော့မရှိကြဘူးကြီး။
သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့သတင်းတော့ကိုမြင့်ကျော်ကလည်းပြည်တွင်းသတင်းတောက်တွေမှာကြုံတွေ့နေရတဲ့လုံခြုံရေးပိုင်းအားနည်းမှုတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြသွားပါတယ်
။တွေ့ရတရားဥပဒေစိုးမိုးမှုရှိတာတော့တနိုင်ငံလုံးတန်တာကနဲ့ဖြစ်နေတဲ့ကိစ္စပါ။ဒါပေမဲ့သတင်းသမားတွေကတော့အဲ့ဒီမှာမှသတင်းလုံးလုံးရင်ဒီကပို့ပြီးတော့အနေကပုံများတဲ့သဘောရှိတယ်။ရဲတို့ကတော့ဒီကပို့ပြီးတော့ဗီဒီယိုတိုက်ပြီးတော့ကာကွယ်ပေးတင်တာပေါ့နော်
။ CPJ လို့ခေါ်တဲ့ Journalist Network ကနေထုတ်ပြန်ထားတဲ့အရာ1992ခုနှစ်ကနေ2016အထိကမ္ဘာတဝန်းလုံးမှာသတင်းစာဆရာ1200ကျော်ဟာသတင်းရယူခဲ့မှုတွေကြောင့်အသက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။လက်တလုံးမြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့လပိုင်းလောက်ကတပိတ်ချင်းမျိုးအခြေဆိုင်သတင်းစာဆရာတဦးဖြစ်တဲ့ကိုတင်စော်ဦးကိုတက်မှောင်ကိုထုတ်လုပ်သူတွေကချိန်ချောက်မှုတွေရှိလာတာကြောင့်အခြားမျိုးကိုမိသားစုအလိုက်ရှောင်တိန်ရတာမျိုးတွေကြုံတွေ့ကြရပါတယ်။ဒီလိုချိန်ချောက်မှုတွေကြုံတွေ့နေရပေမဲ့အစိုးရတာဝန်ရှိသူတွေအနေနဲ့ကဒီပေါ်မှာအလေးထားမှုအားနည်းနေသေးတာကြောင့်အလေးနဲ့ထားပေးဖို့သတင်းမီဒီယာအဖွဲ့တွေကအစိုးရကိုတိုက်တွန်းမှုတွေလှုံ့ဆော်နေပါတယ်။အခုအသက်ခံခဲ့ရတဲ့သတင်းတော့ကိုစိုးမိုးထွန်းမှာဇနီးတင်နဲ့မူလာတန်းအွေကြောင်းတက်နေတဲ့တားတူတို့ကြံရှိခဲ့ပါတယ်ရှင်။